တော်ရရှိမြခင်ယေရှုခရစ်တော်ဟာအဖခင်တော်ဖခင်ရဲ့သားတော်ကယ်တင်ပိုင်ရှင်သခင်ဖခင်ဖြစ်တော်မူတယ်လို့မယုံကြည်တဲ့သူဟာဖခင်သခင်ကိုမူသားအဖြစ်တင်တဲ့သူဖြစ်တယ်လို့အတိအလင်းအထင်ရှားဖော်ပြထားတဲ့ဖခင်ရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်10ကနေအခန်းငယ်73အထိကိုဒီကနေ့သင်သိရတော့သမားကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်အဖခင်တော်ဖခင်ဟာလူသားတွေကိုထာဝရအသက်ပေးတော်မူရမှာသားတော်ဖခင်ယေရှုခရစ်တော်မှာထာဝရအသက်ပါရှိတာကြောင့်သားတော်ကိုယုံကြည်တဲ့သူဟာထာဝရအသက်ကိုရတဲ့သူဖြစ်တယ်လို့သားတော်ကိုမယုံကြည်တဲ့သူဟာထာဝရအသက်ကိုမရဘူးလို့ဖော်ပြထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်10ကနေအခန်းငယ်73အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြမှာဖြစ်ပါတယ်
။တင်ပြရသောသမာကျမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာကယ်တင်ရှင်သခင်ခရစ်တော်ဤလောကကိုအောင်မြင်ခြင်းဆိုရဟာကျွန်တော်မိတ်ဆွေတို့လောကသားများအလုံးအတွက်မဟာခွန်အားပဲသူကိုယုံကြည်ကိုးကွယ်ခြင်းအဖြစ်ကျွန်တော်လူသားအလုံးတို့ဟာလေလောကကိုအောင်မြင်ခြင်းဆိုတဲ့အခွင့်ကိုရယူနိုင်ကြပါတယ်ဆိုတဲ့သစ္စာတရားကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာအဖြစ်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။တနည်းပြောရရင်လေဒါဟာကယ်တင်ရှင်ယေရှုတော်ကိုခိုင်မာသောဂရိသစ္စာနှင့်ကျွန်တော်ရယူထားရသည်။ဒါဟာအောင်မြင်ခြင်းပဲဆိုတဲ့အဓိပ္ပာယ်ပါ။အဲ့ဒီလိုအောင်မြင်ခြင်းဆိုတာရဲ့အဓိပ္ပာယ်ဟာနောက်ဆက်တွဲထပ်ပြီးစဉ်းစားမယ်ဆိုရင်ပါလေ။ကျွန်တော်ဟာလောကရန်တွေကိုမကြုံကြရတော့ဘူးလား။လူသားဖြစ်ပါလျက်နှင့်ကျွန်တော်တို့အတွက်လောကရန်တရားဆိုတာမရှိတော့ဘူးလား။ဒါမှမဟုတ်ရင်လည်းရှိနေတဲ့လောကရန်တရားကိုဂွင်းလုံးကျွတ်ဆိုသလိုခုံပြန်ကျော်လွှားသွားကြရမှာလားဆိုတော့အဲ့ဒီလိုအောင်မြင်ခြင်းလို့ကျွန်တော်တို့ပြောလို့မရပါဘူးကျွန်တော်တို့အထက်ထက်တင်ပြပေးခဲ့တဲ့အတိုင်းပဲကောင်းကင်ဘုံအမွေကိုစည်ရန်အဖြစ်ခန်းစားရယူထားရတဲ့ကျွန်တော်တို့ယုံကြည်သူအဖွဲ့အစည်းခရစ်တော်ရဲ့ဥကောင်းနဲ့နွယ်ရှက်နေတဲ့ကျွန်တော်တို့အသင်းတော်ခြေထောက်တွေကတော့မြေပေါ်မှာပဲချထားရတာပါမြေကြီးသားလောကသားဆိုတဲ့အတိုင်းပဲမြေကြီးအရာလောကအရာဆိုတာတွေဟာကျွန်တော်တို့ရှောင်လို့တိမ့်လို့ကိုမရနိုင်တဲ့ကိစ္စထွက်ပြေးလို့ကိုလည်းမဖြစ်နိုင်တဲ့ပရမတ္တတရားတွေပဲဖြစ်တယ်။ဒါပေမဲ့အဲ့ဒီမရှောင်နိုင်ပါသောတရားတွေတည်းမှာပဲကျွန်တော်တို့ဘဝအသီးသီးဟာနစ်မြုပ်ပြီးတော့ရှောလမုန်မင်းကြီးတီးဖွဲ့ထားတဲ့ဒေသနာတရားအတိုင်းပဲအနတ္တအစီအရင်နဲ့ဂျွန်းပြန်ပြီးတော့လောကမှာတွင်ကွယ်ပြောက်သွားကြရမလားဆိုရင်မဟုတ်ဘူး။အဖဖျားသခင်ဖြစ်တော်မူတဲ့အလင်းဤအရှင်ချစ်ချင်းမေတ္တာတော်ဤသခင်ရဲ့စီရင်တော်မူခြင်းပြင်ဆင်တော်မူခြင်းအတိုင်းပဲသားတော်သခင်ခရစ်တော်ရဲ့အသွေးတော်အဖြစ်အပြစ်တရားဖိစီးမှုတွေကနေကျွန်တော်တို့လွတ်မြောက်ကြရလိမ့်မယ်။သူရဲ့ရှင်ပြန်ထမြောက်တော်မူခြင်းအတိုင်းပဲ။ထာဝရအသက်ဆုကျေးဇူးကိုခံယူရမယ်။နောက်ဆုံးသောအချိန်ကာလအချိန်မှလည်းသခင်နှင့်အတူဘုန်းတော်ကိုအားလုံးဝင်စားကြရမယ်။အဲ့ဒီလိုအံ့ဩဖွယ်သောကျေးဇူးနဲ့ဂရုနာတော်ဟာကျွန်တော်တို့အတွက်ဖြစ်နေတယ်ဆိုတာကိုကျွန်တော်နားလည်ရပါတယ်။အဲ့ဒီလိုနားလည်ဖို့ရန်အတွက်ပြီးခဲ့တဲ့သင်ခန်းစာမှာနှုတ်ကပတ်တော်ဒီဟုသောရည်စင်ကိုကျွန်တော်တို့အတွက်ခရစ်တော်ပေးထားတယ်။အသွေးတော်ကိုကားတိုင်းတော်ပေါ်မှာတင်လှပူဇော်ခဲ့တယ်။ဒါ리고သူရဲ့သန့်ရှင်းသောဝိညာဉ်တော်ဟာကျွန်တော်တို့အတွက်သက်သေခံပေးနေပါတယ်ဆိုတဲ့အချက်တွေကိုလေကျွန်တော်တို့ဟာနားလေခဲ့ကြရပြီဖြစ်ပါတယ်။ဂျေစုတော်သက်သက်ကြည်ပါမိတ်ဆွေ။ကိုယ့်ရဲ့လူသားဘဝအခြေအနေလူသားဘဝအာမန်ဆိုတာတွေဟာပြောလို့ကတော့အတော်ကြီးအားကောင်းတာပဲအတော်ကြီးဂရင်းတွေ့တာပဲ။ဒါပေမဲ့သေခြင်းဆင်းရဲဆိုတဲ့ပန်းတိုင်ကိုငေးပြီးတော့ကြည့်လိုက်တိုင်းလွတ်မြောက်ဖွယ်ရာအခြားလန်းအဘယ်မှမျှမရှိ။စိတ်ကူးတွေအမျိုးမျိုးနဲ့သာကြော်ဖြတ်ရတယ်ဆိုတဲ့ဘဝမှာလူသားအပေါင်းတို့အတွက်ဒီတဲ့သမာသမတ်ကြတာရှင်းလင်းပြသပြီးတော့ဘုရားသခင်ကိုတော်တိုင်ပို့ဆောင်လမ်းပြထားတဲ့အလျောက်စိတ်ချစရာအခြားလမ်းတော့ဘာဆိုဘာမျှမရှိဘီဆိုတဲ့အမှန်တရားကိုကျွန်တော်တို့အားလုံးခံစားနားလည်ကြရပြီးတဲ့နောက်ဘုရားသခင်ဂုံတော်ကိုချီးမွမ်းထောမနာပြုတိုက်လွန်လှပါတယ်ကျွန်တော်တို့ကြားနာခဲ့ရတဲ့အခန်းကြီး9ဟာအငယ်1ကနေ9အတွင်းမှာအခုလိုကျွန်တော်တို့ကိုအားပေးတိုက်တွန်းသွားခဲ့ပါတယ်စင်စာဆုံးဖြတ်ရန်အတွက်လေယုံကြည်ခြင်းဆိုင်ရာပု္ပ္ပဆာငယ်တပုတ်ကိုချထားပေးခဲ့ပါတယ်ယေရှုသည်ခရစ်တော်ဖြစ်တော်မူသည်ကိုယုံကြည်သောသူမည်သည်ကဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏အဖကိုချစ်သောသူသည်သားကိုလည်းချစ်တတ်သည်နှင့်အညီငါတို့သည်ဖျားသခင်ကိုချစ်၍ပြည့်ညတ်တော်တို့ကိုစောင့်ကြသည်ဖျားသခင်၏သားတို့ကိုချစ်ကြသည်ကိုငါတို့သိရကြ၏ပြည့်ညတ်တော်တို့ကိုစောင့်ခြင်းအရာသည်ဖျားသခင်ကိုချစ်ရာရောက်၏ပြညတ်တော်တို့ကိုစောင့်ခဲ့သည်မဟုတ်။ဘုရားသခင်ဤသားဖြစ်သောသူမည်သည်ကလောကကိုအောင်တတ်၏။လောကကိုအောင်ခြင်းအကြောင်းကငါတို့ဤယုံကြည်ခြင်းပေသည်။ယေရှုသည်ဘုရားသခင်ဤသားတော်ဖြစ်သည်ကိုယုံကြည်သောသူမှတပါအဘယ်သူသည်လောကကိုအောင်နိုင်သနည်းတဲ့။အဲ့ဒီနောက်မှာတော့ ဒီကယ်တင်ရှင်သခင်ဟာအသက်ရှင်ခြင်းတရားရဲ့အရှင်သခင်ဖြစ်တယ်။သူ့ရဲ့တမန်တော်ဟာဘလောက်ထိခိုင်လုံခြင်းရှိတယ်။သစ္စာနဲ့ပြည့်ဝတယ်။တနည်းအားဖြင့်စိတ်ချယုံကြည်ရတယ်။ကောင်းကင်ဘုံရှင်အဖဖခင်ကိုတော်တိုင်းကရှင်းနေအောင်သက်သေခံထားတော်မူတယ်ဆိုရကူဆက်လက်ပြီးတော့ကျွန်တော်တို့သိနာလေအောင်လို့ရှင်ယောဟန်ဩဝါဒစာကြီးဟာသင်ငန်းစာများချပေးခဲ့ဗျံတာကိုလည်းဆက်ပြီးတော့တွေ့ခဲ့ကြပါပြီ။ထိုသခင်ကရေအားဖြင့်၎င်းအသွေးအားဖြင့်၎င်းကြွလာသောသူသည်ဟူသောယေရှုခရစ်ပေသည်ရေအားဖြင့်သာမဟုတ်ရေအားဖြင့်၎င်းအသွေးအားဖြင့်၎င်းကြွလာတော်မူ၏တက်သေးကံဟူမူကားဝိညာဉ်တော်သည်တမန်တော်ဖြစ်၍တက်သေးခံတော်မူ၏သို့ဖြစ်လျှင်ကောင်းကင်ဘုံ၌ခမည်းတော်တပါနှုတ်ကပတ်တော်တပါသင်ရှင်းသောဝိညာဉ်တော်တပါတက်သေးကံ၃ပါးရှိ၍ထို၃ပါးတို့သည်တစ်လုံးတစ်ဝသည်ဖြစ်တော်မူ၏မြေကြီးပေါ်၌လည်းဝိညာဉ်တော်တပါရေတပါအသွေးတပါတက်သေးကံ၃ပါးရှိ၏ထို၃ပါးတို့သည်တညီတညွတ်သည်ဖြစ်၏လူဤတက်သေးကိုယုံရလျှင်ဘုရားသခင်ဤတက်သေးတော်ကိုသာ၍ယုံပွေရအကြောင်းရှိ၏ယခုဆိုခဲ့ပြီးသောတက်သေးကဘုရားသခင်သည်မိမိသားတော်ဤအကြောင်းကိုတက်သေးခံတော်မူချက်ဖြစ်သည်တဲ့တောတရှင်မိတ်ဆွေအပေါင်းတို့လူလူချင်းတက်သေးခံတယ်ဆိုတာဟာနော်ကမ္ဘာလူအဖွဲ့အစည်းကြီးတွင်မှလူသားတွေရဲ့အချင်းချင်းပြန်ကြားဆက်သွယ်မှုလွှမ်းမိုးမှုတွေဖြစ်တယ်။တရားလက်လွတ်ဖြစ်တယ်။ငါစကားနွားရငါအယူအဆကိုလက်ခံကြဘသူသေးသေးငတိမာရင်ပြီးရောဆိုတဲ့သဘောတရားတွေနဲ့ကြည့်ပြည့်နှက်နေတယ်ဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပြီ။အဲ့ဒီလိုလူအဖွဲ့အစည်းအချင်းချင်းစိတ်သက်စစ်စင်ရေးမုန်တိုင်းကြီးတွေကြားတဲ့မှာပဲလူသားအဖွဲ့အစည်းဟာလည်းပြိပက္ခတွေရန်တတ္တရပြုမှုမှုတွေနဲ့ခြာလေလိုက်နေကြတယ်ဖျားသခင်ကိုယ်တော်တိုင်သက်သေခံတော်မူသောယေရှုခရစ်တရားအသက်ရှင်ခြင်းလံလူသားတို့ဤတစ်ခုတည်းသောဘဝအောင်ပွဲအကြောင်းကိုတော့စိတ်စိတ်စဉ်းစားပြီးတော့ဘဝသက်အောင်ပွဲကိုရှေ့ရှုကြဖို့ဆိုတာကိုသူတို့မေ့နေကြတယ်ကျွန်တော်မိတ်ဆွေတို့အနေနဲ့ကတော့အဖဖျားသခင်သက်သေခံတော်မူသောယေရှုခရစ်ဤအသက်ရှင်ခြင်းတရားလံကိုသာအခိုင်အမာလိုက်လျှောက်ကြပါလို့ကျွန်တော်အနေနဲ့တိုက်တွန်းနှိုးဆော်သွားခဲ့ပါတယ်ကောင်းပါပြီဒီကနေ့ကျွန်တော်တို့နားဆင်ဖို့စောင့်နေတဲ့ဒေသနာတော်ကတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9ရဲ့အငယ်30ကနေစတင်သွားကြရမှာဖြစ်ပါတယ်။စလိုက်ကြပါစို့ရဲ့။ဘုရားသခင်ဤသားတော်ကိုယုံကြည်သောသူသည်မိမိအထက်၌ထိုသက်သေကိုရ၏။ဘုရားသခင်ကိုမယုံကြည်သောသူမူကားဘုရားသခင်ကိုမှုသာအပြစ်တင်၏။အဘယ်သို့နည်းဟုမူကားဘုရားသခင်သည်မိမိသားတော်၏အကြောင်းမှာသက်သေခံတော်မူသောစကားတော်ကိုထိုသူသည်မယုံဘဲနေ၏တဲ့အဖဖျားသခင်ဤသားတော်ကိုယုံကြည်သောသူသည်မိမိဤနှလုံးသားအစ္စထသရံ၌ပင်လျှင်အလိုလိုအံ့ဩပွေသောတစ္ဆာတရားကိုခံယူမိသည်ဆိုတဲ့အချက်ကိုဖော်ပြလိုက်တာပါဟုတ်ပါတယ်မိတ်ဆွေတို့အခုကျွန်တော်ရဲ့လေလိုင်းသံကဖော်ပြချက်တွေစာနဲ့ပေနဲ့ကယ်တင်ရှင်ယေရှုတရားအကြောင်းသက်သေခံချက်တွေလေဟာပြင်တရားပွဲတွေမှာယုံကြည်သူအပေါင်းတို့ကနေပြီးတော့သက်သေခံကြတာတရားဟောကြတာတွေဟာတကယ်တော့မျှဝေခြင်းပဲမေတ္တာကိုမျှဝေခြင်းပါနော်အဖဖျားသခင်ရဲ့ကယ်တင်ရှင်တရားတော်ဆရာဟာလူသားတိုင်းအတွက်အမှန်တကယ်တည်ရှိနေတယ်လူသားတိုင်းတို့ဟာလည်းအပြစ်ရှိနေတယ်အဲ့ဒီအပြစ်ရှိလူသားတို့ကိုဖိတ်ခေါ်နေတယ်ယေရှုပြုနေပါတယ်ဒီအကြောင်းကိုသိအောင်လို့လူသားတွေအချင်းချင်းမေတ္တာနဲ့ဝေမျှခြင်းသဘောကြီးညာပေးခြင်းသဘောအဲ့ဒီအသံပလန်တွေအသည့်အမြင်တွေပေါ်မှာပင်လျှင်လူသားတို့ရဲ့နှလုံးသားနဲ့ထိတွေ့ဖို့အရေးမှာတန်ရှင်သောဝိညာဉ်တော်ဤပါဝင်ဆောင်ရွက်ခြင်းအထူးလိုအပ်တယ်တန်ရှင်သောဝိညာဉ်တော်ဟာယုံကြည်ခြင်းနှလုံးသားကိုပြုပြင်ပေးနိုင်စွမ်းရှိတယ်လို့ကျွန်တော်မြင်ရပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့သက်သာလောနိဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်14မှ18အတွင်းမှာတမန်တော်ကြီးရှင်ပေါလုအားပေးခဲ့တဲ့အချက်တွေကိုအခုလိုတွေ့ရပါတယ်။တောင်းပန်ပါရစေ။သက်သာလောနိဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်73မှ18ဖြစ်ပါတယ်။သို့တော်လေသခင်ဖျားချစ်တော်မူသောညီအကိုတို့သင်တို့သည်စိတ်ဖန်ရှင်ခြင်းသမာတရားနှင့်ယုံကြည်ခြင်းအပြင်ကယ်တင်ခြင်းတို့ရောက်ဆိုင်သောငါဖျားသခင်သည်ရှေးဥစွာကပင်သင်တို့ကိုရွေးကောက်တော်မူသည်ဖြစ်၍ငါတို့သည်သင်တို့ကြောင့်ဖျားသခင်၏ကျေးဇူးတော်ကိုအစင်မပြတ်ချီးမွမ်းရကြမည်ထို့သောအလိုငှာငါတို့ဧဝံဂေလိတရားအဖြစ်သင်တို့ကိုခေါ်တော်မူပြီးအကြောင်းမူကားသင်တို့သည်ငါတို့သခင်ယေရှုခရစ်၏ဘုန်းကိုပိုင်ရမည်အကြောင်းဒီထို့ကြောင့်ဤအကိုတို့ငါတို့နှုတ်ထွက်စကားအဖြစ်ဖြစ်စီစာအဖြစ်ဖြစ်စီသင်တို့သည်သင်ခဲ့ပြီးသောဤဥပရိသများကိုတည်ကြည်လျက်ကံယူဆွဲလန်းကြလော ငါတို့ကိုချစ်တော်မူ၍သာဝရသက်သာခြင်းအကြောင်းကို၎င်းကျေးဇူးတော်အဖြစ်ကောင်းသောမျှော်လင့်ခြင်းအကြောင်းကို၎င်းပေးတော်မူသောငါတို့အဖဒီဟုသောဘုရားသခင်နှင့်ငါတို့သခင်ယေရှုခရစ်သည်ကိုတော်တိုင်သင်တို့စိတ်နှလုံးကိုသက်သာစေ၍ကောင်းသောစကားကောင်းသောအမှုအမျိုးမျိုး၌သင်တို့ကိုမြဲမြံစေတော်မူပါစေသောတဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်17ကိုဆက်ကြည့်ကြပါစို့သက်သေခံတော်မူချက်ဟူမူကားဘုရားသခင်သည်ငါတို့အားထာဝရအသက်ကိုပေးတော်မူ၍ထိုအသက်သည်လည်းသားတော်၌ပါ၏မိတ်ဆွေအပေါင်းတို့သားတော်ကယ်တင်ရှင်ရဲ့အကြောင်းကိုဘုရားသခင်ဟာနှုတ်ကပတ်တော်ရဲ့နေရာအနှံ့အပြားမှာသက်သေခံတော်မူခဲ့ပြီးပြီဖြစ်ပါတယ်ဟုတ်ပါတယ်ဓမ္မဟောင်းကျမ်းတို့ရဲ့အစမှပင်လျှင်အပြစ်တရားဆိုတာကိုအသွေးတော်နဲ့ဝယ်ယူရမယ်အသွေးသွင်းပြီးတော့ရစ်ပူဇော်ရမယ်ဆရာဟာသူ့ရဲ့အမိန့်တော်ဖြစ်ခဲ့သလိုကေတင်ချင်းဂျေစုဆိုတာတော့လိုအပ်နေပြီဆိုတဲ့အချက်ဟာသူချမှတ်ခဲ့တဲ့လမ်းကြောင်းပဲအဲ့ဒါကိုကျွန်တော်တို့မိတ်ဆွေတို့ကကြိုက်ကြိုက်မကြိုက်ကြိုက်သူကြိုက်တယ်ဒါကြောင့်မလို့သူ့အကြိုက်အတိုင်းသူစီရင်ပေးခဲ့ခြင်းလည်းဖြစ်တယ်သူ့ရဲ့စီရင်တော်မူခြင်းဟာလေဒီကနေ့ဒီကမ္ဘာလောကမှာအများဆုံးသောနှလုံးသားတို့ကိုလွှမ်းခြုံထားစီပြီးဖြစ်တယ်ဆရာဟာမငင်းနိုင်အောင်ကျွန်တော်တို့တွေ့နေရပြီဖြစ်ပါတယ်အကြောင်းဒီအကြောင်းတွေကိုကိုတော်တိုင်တက်တည်ခံပါတလေ။သိရမယ်တလန်းသွာလူတတ္တဝါကိုသူဖန်ဆင်းလို့သူပိုင်လို့သူချစ်လို့သာရှင်သူကိုယ်တိုင်တက်တည်ခံခဲ့တာပဲ။တိရစ္ဆာန်လောကအတွက်လူသားတွေဟာသနာညာတာတတ်ဖို့လူတွေအုပ်ဆိုးဖို့လူတွေထိမ့်သိမ့်ဖို့လူတွေဆိုတာကိုသာဖော်ပြပါတယ်နော်။ဒီတိရစ္ဆာန်လောကအတွက်ကဲတင်ချင်းဂျေဇူးဆိုတာတစ်ချက်မှမတွေ့ရပါဘူး။အဲဒါကြောင့်လေလူနဲ့ဝဲနဲ့ခွေးနဲ့ကြောင်နဲ့ကြက်နဲ့တို့ရဲ့အသက်များဟာမိုးနဲ့မြေလောက်ဝိညာဉ်အဆင့်မှာကွာခြားလွန်းလှပါတယ်။စိတ်ကူးရင်မြေတားသဘောနဲ့ဆက်ဆက်တွေးခွန်နိုင်တာတွေကလွဲလို့လူဆိုတဲ့တတ္တဝါသီးသားရှင်ဘုရားသခင်ရဲ့အရေးအခြေခံတတ္တဝါဖြစ်တယ်။ကိုရိုတိုင်းဇီဝဝိညာဉ်အသက်ကိုမှုတ်သွင်းခြင်းခံရတဲ့အဆင့်ကိုမြင့်ပြီးတော့မွေးမြူခြင်းခံခဲ့ရတဲ့လူတတ္တဝါဖြစ်တယ်ဆိုတာကိုကျွန်တော်ဓမ္မသမိုင်းမှာရှင်းလင်းပြသစွာတွေ့ခဲ့ရပါပြီ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီဝိညာဉ်ကိုသူဟာသေမြေအရက်ကခยีတယ်ကျွန်တော်လူသားများစီကနေဆုံးရှုံးသွားတာကိုမခံနိုင်ဘူးဒါကြောင့်မလို့သာဝရအသက်ကိုပေးသနာတော်မူတယ်အဲ့ဒီသာဝရအသက်ကိုဆောင်ယူလာတာကတော့သားတော်ကေတင်ရှင်သခင်ခရစ်တော်ကိုတော်တိုင်ပဲဖြစ်တယ်မိတ်ဆွေအပေါင်းတို့ကေတင်ရှင်သခင်ခရစ်တော်မပေါ်ခင်ကကောဒီအသက်ကိုပဲပေးတဲ့ကေတင်ရှင်ယေရှုမရှိခဲ့ဘူးလားရှေးဟောင်းလူသားတွေအကုန်လုံးမှာပွဲပြီးမိသိဘဝတုံကုန်ခဲ့ကြပါသလားမဟုတ်ပါဘူးဖျားသခင်ရှိတဲ့အနန္တကာလကလေးကအသက်ဆရာဟာရှိတယ်နှုတ်ကပတ်တော်ဆရာဟာလည်းဖျားသခင်နဲ့အတူရှိပြီးဖြစ်တယ်အဲ့ဒီနှုတ်ကပတ်တော်ဒီဟူသောသူ့အလိုတော်သူ့ရဲ့စကားတော်သူ့ရဲ့ဝိညာဉ်တော်ဟာအသက်ကိုပေးခဲ့ပါတယ်ဒါကြောင့်လဲသူ့ကိုယုံကြည်ခြင်းအခွင့်ဆိုတာကိုသူပေးတယ်သူ့ကိုယုံကြည်ကိုးကွယ်ခြင်းဟာလည်းအရေးအကြီးဆုံးဆိုတာကိုသူဖော်ပြတယ်အဲ့ဒီလိုသူကိုနံဝိညာဉ်အဖြစ်ယုံကြည်ကိုးကွယ်ခြင်းဟာလေသိုးရီးရဲ့အစီအဥ်တို့စိတ်သွေးနားနွားသွေးတို့ ਨੇ ဘာမှမဆိုင်ဘူးအဲ့ဒီအသွေးတွေ ਨੇ ပူဇော်တယ်ဆိုတာတဲ့စိတ်ဝိညာဉ်အဖြစ်နောင်တစိတ်သဘောနဲ့ကြိုးပဲ့ကြေးမွားခြင်းစိတ်အစဉ် ਨੇ ကိုးကွယ်ဖို့သာလျှင်အရေးအကြီးဆုံးဖြစ်တယ်ဆိုတာတွေ့ကိုသူဟာလမ်းပြပေးသနာခဲ့ပါလေအခုအချိန်မှလည်းအဲ့ဒီလမ်းကြောင်းရဲ့အခြေခံသဘောတော်ဟာပြောင်းပြန်ဖြစ်သွားပြီလားဆိုရင်အရှင်းမဖြစ်ပါဘူးသူကိုယ်တော်တိုင်ခရစ်တော်အဖင်ဆိုတဲ့ပရိညာအသစ်နဲ့ချပေးရမှာအဲ့ဒီအခြေခံသဘောတရားတို့ဟာရှိနေတာပဲဖြစ်ပါလေခရစ်တော်အဖင်ဆိုတဲ့ပရိညာအသစ်အဖင်သူ့ရဲ့ကျေးဇူးတော်ဂရုနာတော်တို့ရဲ့ကြီးမြတ်တော်မူခြင်းကိုကမ္ဘာတစ်ခုမိသားစုတို့ဟာပို၍ပင်လျင်နားလေလာရစီတယ်လို့ကျွန်တော်သင်ပြရသောသမာကျမ်းအနေနဲ့လေးစားစွာသင်ပြလိုက်ပါရစေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်၁၂ကိုဆက်ပြီးတော့ကြည့်ကြပါအောင်စု။သားတော်ကိုရသောသူသည်အသက်ကိုရ၏။ဘုရားသခင်ဤသားတော်ကိုမရသောသူမူကားအသက်ကိုမရ။ဘုရားသခင်ဤသားတော်ကိုမရသောသူမူကားအသက်ကိုမရဘူးဆိုပါလား။သားတော်ကိုရရင်အသက်ကိုရတယ်လို့သာသူပြောပါတယ်နော်။ဟိုကိုင်းဒီကိုင်းကိုဝင်တယ်။ဟိုအသင်းတော်ဒီအသင်းတော်ကိုတက်တယ်ဆိုရင်အသက်ကိုရတယ်ဆိုတာမျိုးလုံးဝမပြောပါဘူး။မိတ်ဆွေဘယ်အသင်းတော်မှတက်ပါသလဲဘယ်ဂိုင်းကနဝင်လဲဆရာဟာအဓိကမဟုတ်မိတ်ဆွေကယ်တင်ရှင်သခင်ခရစ်တော်ကိုအလေးအနက်ယုံကြည်သလားချစ်သလားသခင်ခရစ်တော်ပေးသနာထားသောပြည့်ညတ်တော်တို့ကိုစောင့်ရှောက်ပြီးတော့အလင်းတရားနဲ့မေတ္တာတရားအောက်မှာမိတ်ဆွေကျင့်လေရဲ့လားအဲ့ဒါဆိုရင်သ သားတော်ကိုရယူ၍အသက်ကိုလည်းရယူပြီလို့ဆိုရပါလိမ့်မယ်။ဘုရားသခင်ဤသားတော်ကိုမရသောသူမူကားအသက်ကိုမရ။ဘယ်ဓမ္မတက္ကသိုလ်ကဘယ်ဘွဲလက်မှတ်ကိုမရလို့အသက်ကိုမရလို့မပြောပါဘူးနော်။ဘယ်အသင်းတော်ကထောက်ခံစာမပါလို့ဆိုပြီးတော့အသက်လမ်းနဲ့လွဲရတယ်ဆိုတာမျိုးလည်းအရှင်းမရှိပါဘူး။ကေတင်ရှင်သခင်ခရစ်တော်ကိုမရတဲ့အတွက်ကြောင့်သားလျင်အသက်လမ်းနဲ့ကောင်းကောင်းကြီးလွဲရလိမ့်မယ်ဟေလို့ပဲပြက်ပြက်သားသားပြောလိုက်ပါတယ်။ဟုတ်ပါတယ်။အခုဖော်ပြချက်ကိုခရစ်ယာန်မဟုတ်သူများအသာထား။ယုံကြည်သူတွေတဲမှာတောင်မှတစ်ဖက်ဆောင်းနေကြီးဘာကြီးညာကြီးပြောတာတွေကိုကျွန်တော်ကြားပူပါတယ်။ကျွန်တော်သင်သိရသောတမန်ကျန်အဖွဲ့အနေနဲ့ကတော့အလေးအနက်လဲစဉ်းစားတယ်။အကျေပြန့်ဆုံးတဲ့သဘောထားပြီးတော့လေ့လာဆန်းစစ်ကြည့်ပါတယ်။တစ်ဖက်မဆောင်းနေပါဘူး။ရှင်ယောဟန်တယောက်တည်းစိတ်ပေါက်ပေါက်နဲ့ထ၍ပြောသောစကားမဟုတ်တလို့ကေတင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ဟောကြားခဲ့တဲ့အချက်တွေနဲ့ရှင်ပြီးတော့အလေးအနက်ကြည်တင်တယ်လို့ကျွန်တော်တို့ခံယူပါတယ်။ဥပမာအားဖြင့်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်18မှ19ကိုပြန်ပြီးတော့ကြည်ကြပါ။လောကီသားတို့အားအပြစ်စီရင်ခြင်းဟာဘုရားသခင်သည်သားတော်ကိုဤလောကသို့ဆေလွတ်တော်မူသည်မဟုတ်။လောကီသားတို့သည်ကိုတော်အားဖြင့်ကေတင်ခြင်းသို့ရောက်မည်အကြောင်းဆေလွတ်တော်မူ၏။သားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရမယုံကြည်သောသူမူကားဖျားသခင်၌တပါးရီသောသားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏အပြစ်စီရင်ခြင်းကိုခံရကြောင်းကအလင်းသည်ဤလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းတဲ့မှောင်မိုက်ကိုသာ၍နှစ်သက်ကြ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့တနည်းအားဖြင့်အစကတည်းကခရစ်တော်လူစားတိကိုခံယူတာဟာအဖဖျားသခင်ဆေလွတ်ခြင်းဟာအပြစ်တရားမှာစီရင်ဖို့မဟုတ်သေးဘူးကေတင်ဖို့သာဖြစ်တယ်လို့ပနာမပြောလိုက်ပါတယ်တချိန်တည်းမှာပဲအဲ့ဒီပထမအကြိမ်မြေပေါ်ကိုဆင်းသက်ခြင်းအတွက်သာဒီစကားကိုပြောတာဖြစ်ပြီးတော့နောက်ဆုံးတော့ကြွလာတော်မူခြင်းသို့ရီမဟုတ်ဒုတိယအကြိမ်ကြွလာတော်မူခြင်းအချိန်ကတော့တရားစီရင်ဖို့သာကြွလာမှာဖြစ်တယ်ဆိုရကိုကျွန်တော်တို့သတိပြုမိဖို့လိုပါတယ်နော်အဲ့ဒီတော့အခုဖော်ပြခဲ့တဲ့အငယ်၈၈မှာတွေ့ရတယ်အငယ်၈၈မှာဆက်ပြီးတွေ့ရတယ်။ယုံကြည်သူဟာအပြစ်စီရင်ခြင်းကိုမခံစားရ။မယုံကြည်သူကြပြန်တော့လေယခုပင်ဖြင့်အပြစ်စီရင်ခြင်းကိုခံရ၏ဆိုတဲ့အချက်ဟာအလေးအနက်စဉ်းစားရမယ့်အချက်တစ်ခုဖြစ်လာရပါလေ။အဲ့ဒီပဟေလိအတွက်ဆက်ဆက်နေသောအဖြေကိုရယူစေတာကတော့ကြံ့နေသေးတဲ့အငယ်၁၉ပဲဖြစ်ပါလေ။ဟုတ်ပါလေ။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၃အငယ်၁၉ကိုသေသေးချာချာနားဆင်ကြည့်ကြပါအပြစ်စီရင်ခြင်းကိုခံရကြောင်းကအလင်းသည်ဤလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းတဲ့မှောင်မိုက်ကိုသာ၍နှစ်သက်ကြ၏ဆိုးရုပ်သောအကျင့်ကိုကျင့်သောသူအပေါင်းတို့သည်အလင်းကိုမြင်ပြင်း၍မိမိတို့အကျင့်၌အပြစ်ပါသည်ကိုမထင်ရှားစေခြင်းဟာအလင်းသို့မချင်းကပ်ကြတဲ့သင်တိရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အလင်းတရားရဲ့အရေးအောက်မှသာကိုယ်အပြစ်ရှိခြင်းကိုကိုသိတယ်အပြစ်ဖြေရှင်းဖို့ခရစ်တော်ရဲ့အသွေးတော်အဖြစ်ဖန်ရှင်းစင်ကြယ်စေတယ်လို့ရှင်ယောဟန်ဩဝါဒစာဟာအစပိုင်းမှာကတည်းကပြောထားခဲ့ပြီးဖြစ်ပါတယ်။အဲ့ဒီတော့အဲ့ဒီအလင်းတရားကိုရှောင်ပြီးတော့အမှောင်တုအောက်မှာပဲနေတယ်ဆိုတာကယခုဘဝမှာအပြစ်စီရင်ခြင်းကိုခံယူရခြင်းပဲဆိုတာကနှုတ်ကပတ်တော်အဖြစ်အဖြေထုတ်ယူရရှိစေပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအဖြစ်ကျွန်တော်နားလည်သဘောပေါက်စေပါတယ်။တနည်းအားဖြင့်ဆိုရင်တော့အပြစ်မှောင်၌ပျော်မွေ့ခြင်းသည်တရားကိုယ်သဘော၌ပင်လျှင်အပြစ်စီရင်ခြင်းခံနေရပြီဖြစ်သည်ဆိုတဲ့သဘောတရားအမှန်ကိုနားလည်စီပါ रे ဟုတ်ပါ रे ဒီအကြောင်းကိုတမန်တော်ကြီးရှင်ပေတရုရဲ့ဩဝါဒစာဒုတိယစာဆောင်ဟာလေတမျိုးတပါးသာပုံစံနဲ့ဖော်ပြထားပါ रे ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2ရဲ့အငယ်7မှာပြန်ကြည့်ပါထိုသူတို့မူကားဖန်၍ဖြစ်စည်းဖို့ရာဖန်ဆင်းသောတရိษံသက်သက်ကဲ့သို့မိမိတို့နားမလဲသောအရာကိုကဲ့ရဲ့လျက်မိမိတို့ပုတ်ပြက်သောအာဖြင့်အကုန်အစင်ပျက်စီးခြင်းသို့ရောက်၍မတရားသောအမှု၏အပြစ်ကိုခံရကြလိမ့်မည်တဲ့တခါအငယ်၁၉နဲ့၁၉ကိုစုပေါင်းပြီးတော့လေ့လာကြည့်စီခြင်းပါ रे ထိုသူတို့သည်ရေမရှိသောရေတွင်းကဲ့သို့၎င်းလေတိုက်၍လွင့်သောမိုးတိမ်ကဲ့သို့၎င်းဖြစ်ကြ၏သူတို့အဖို့တခဲနဲ့သောထာဝရမှောင်မိုက်ကိုသူထားလျက်ရှိ၏လွတ်ချင်းအခွင့်ရှိသည်ဟုဝန်ခံလျက်ပင်ကိုတိုင်ပုတ်ပြက်ခြင်းဤကျွန်ဖြစ်ကြ၏တဲ့ရှင်းရှင်းနဲ့ဘွင်ဘွင်ပဲရှင်ယောဟန်ကပြောထည့်လိုက်ပါတယ်သားတော်ကယ်တင်ရှင်သခင်ခရစ်တော်ကိုကယ်တင်ရှင်အဖြစ်လက်ခံကြအသက်ကိုရမယ် ဘာသာရေးဓလေ့ထုံးစံတွေအယူအစွဲတွေအစွဲအလန့်ကြီးတွေဂိုင်းကနဝါရတွေအယူတိထန်စွာဖက်တွယ်ထားမိတဲ့အစဉ်အလာတွေကျွန်တော်အတွက်ဘာမှဒီနှုတ်ကပတ်တော်ဟာအပိုစာသားတွေမပြောလိုပါဘူးခရစ်တော်ဤကယ်တင်ခြင်းကိုသာလက်ခံခရစ်တော်ဤပဂရိနှင့်ဆက်ဆံခရစ်တော်ဒီဟုသောဥကောင်းနှင့်တွေ့ဆက်တဲ့ယုံကြည်ခြင်းအသက်တာမှာရှင်သန်ထာဝရအသက်ရှင်ခြင်းအခွင့်ရရန်ဧကန်အမှန်သိကြရဲဆိုတာကိုပဲဒီဩဝါဒဟာအလေးအနက်တိုက်တွန်းပေးလိုက်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး5အငယ်73ဖျားသခင်ဤသားတော်ကိုယုံကြည်သောသူတို့သည်ထာဝရအသက်ကိုကိုယ်တိုင်ရသည်ဟုသိစေခြင်းငှာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏သောတာရှင်မိတ်ဆွေအပေါင်းတို့အဖဖျားသခင်ကတော့ကျွန်တော်လူသားတိုင်းဟာဇာတိပဂရိသဘောအရာအပြစ်သားများကြီးဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပဲသိစေခြင်းလို့ရှင်းရှင်းလင်းလင်းပဲဖော်ပြထားပါတယ်ဒါကြောင့်မို့လဲကျွန်တော်တို့ဟာမိမိတို့ရဲ့အပြစ်ရှိခြင်းကိုဝန်ခံကြရမယ်အဲ့ဒီလိုကိုအပြစ်မရှိဘူးလို့ဆိုနေရင်အဖဖျားသခင်ကပဲမှုသာဝါဒဖျားဖြစ်တယ်လို့အပြစ်တင်တာနဲ့တူနေတယ်အဲ့ဒီလိုလူမျိုးမှလည်းနှုတ်ကပတ်တော်ဆိုတာဟာမရှိနိုင်ဘူးဆိုတဲ့အချက်ကိုအခုဩဝါဒစာရဲ့အခန်းကြီး1ဏိဂုံးပိုင်းမှာရှင်းရှင်းလင်းလင်းကြီးဖော်ပြပေးခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်အဲ့ဒီကျမ်းမှာကလေးကဖော်ပြခဲ့တာတွေကိုကျွန်တော်အခုလိုနားဆင်ခဲ့ကြပြီးပါပြီရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်9မှ30ထိုနှုတ်ကပတ်တော်ထံ၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟူမူကားဘုရားသခင်သည်အလင်းဖြစ်တော်မူ၏ဘုရားသခင်၌မှောင်မိုက်အရှင်းမရှိငါတို့သည်ဘုရားသခင်နှင့်မိသဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောင်မိုက်၌ကျင်လေလျှင်သစ္စာတရားကိုမကျင့်မှုသာကိုသုံးတော်သူဖြစ်ကြ၏ဘုရားသခင်သည်အလင်း၌ရှိတော်မူသကဲ့သို့ငါတို့သည်အလင်း၌ကျင်လေလျှင်အချင်းချင်းမိသဟာယဖွဲ့ခြင်းရှိကြပြီဖြစ်၍ဘုရားသခင်၏သားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ကိုယ်အပြစ်မရှိဟုငါတို့သည်ဆိုလျှင်ကိုလှည့်ပြားကြ၏ငါတို့၌သစ္စာတရားမရှိကိုယ်အပြစ်တို့ကိုဖော်ပြတောင်းပန်လျှင်ငါတို့အပြစ်များကိုလွှတ်၍ဒုစရိုက်ရှိသမျှနှင့်ကင်းစင်စေခြင်းဟာဘုရားသခင်သည်သစ္စာတရားနှင့်၎င်းဖြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ဒုစရိုက်ကိုမပြုပြီဟုငါတို့သည်ဆိုလျှင်ဘုရားသခင်ကိုမှုသာအပြစ်တင်ကြ၏နှုတ်ကပတ်တော်လည်းငါတို့၌မရှိတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အင်္ဂလိပ်သမာကျမ်းစာ၏နိုင်ငံတကာသုံးစာပေဖော်ပြခြင်း New International Version အရဆိုရင် Believe in the name of the Son of the God ဆိုပြီးတော့ဖော်ပြပါရှိပါတယ်သားတော်ကိုယုံကြည်ခြင်းဆိုတဲ့နည်းနည်းချင်းလောက်အထိမသွားတော့ဘဲနဲ့ယေရှုခရစ်တော်၏နာမတော်ကိုယုံကြည်ခြင်းဆိုတဲ့အဆင့်မှပင်ဖြင့်ကယ်တင်ရှင်ယေရှုတော်ကိုခံယူရရှိစေတယ်ဆိုတဲ့အချက်အဲ့ဒါဟာနံပါတ်၁အချက်ပဲဖြစ်တယ်ပြီးတဲ့နောက်မှာမိမိကိုယ်တိုင်သည်ခရစ်တော်နှင့်အတူလောကကိုအောင်၍အသက်ကိုရရှိသည်ဆိုတဲ့နံပါတ်၂အချက်ကိုဆက်လက်ပြီးတော့နားလည်စေပါれကျွန်တော်တဦးချင်းရဲ့ခံယူချက်ကိုပြောရမယ်ဆိုရင်တော့ခရစ်တော်ရဲ့ကယ်တင်ရှင်ယေရှုတော်ကိုနားလည်ခြင်း၌ပင်လျင်အလွန်ကြီးမားလှသောယေရှုနှင့်ဂရုနာတော်ကိုခံရပြီ။အဲ့ဒီဝိညာဉ်သဘောတတိရှိနေပြီဆိုရင်လေ။သမာတရားဟာဝိညာဉ်တော်အားဖြင့်ယင်ထဲမှဆက်လက်၍ထွန်းကားလာရလိမ့်မယ်လို့အလေးအနက်ယုံကြည်ထားမိပါ रे ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့။ထာဝရအသက်ရှင်ခြင်းအခွင့်ဆိုတာကိုအများစုသောလူတွေဟာနှိမ့်ချိုက်လိုလားကြပါ रे ။ဒါပေမဲ့အဲ့ဒါဆိုရင်ဘာကိုယုံကြည်ရမလဲ။ဘယ်လမ်းကိုလိုက်ရမလဲ။ဘယ်အယူအဆကိုရွေးရမလဲဘသူကိုကိုးကွယ်ကြရမလဲဆိုရင်တော့အပြေမပေးနိုင်ပဲတူပြိုင်ရှိနေတာကိုအံ့ဩပွေတွေ့ရပါတယ်အခုတမန်တော်ကြီးရှင်ယောဟန်မှတဆင့်ဝိညာဉ်တော်အဖျင်ဖော်ပြပေးလိုက်တာကတော့ဘုရားသခင်ကိုကိုးကွယ်ကြရမယ်ဘုရားသခင်ဟာယေရှုခရစ်မှတဆင့်ထာဝရအသက်ကိုလူသားတိုင်းတို့အတွက်ပေးသနာထားတော်မူတဲ့အတွက်ယေရှုခရစ်ကိုယုံကြည်ကြရမယ်ဆိုတဲ့အချက်တွေပဲဖြစ်နေပါတယ်ဤအရာများကိုသင်တို့အားသိစေခြင်းလွန်းလှသဖြင့်ငါရေးလိုက်ဤဆရာဟာတမန်တော်ကြီးရှင်ယောဟန်ရဲ့လူသားတို့အတွက်ထားရှိသောဘုရားသခင်မေတ္တာတော်ကိုသိစေခြင်းသောစေတနာခံယူစေခြင်းသောမေတ္တာသဘောကိုကောင်းစွာပေါ်လွင်နေစေပါれဟုတ်ပါれတမန်တော်ကြီးရှင်ယောဟန်ဟာသူ့ရဲ့ခရစ်ဝင်ကျမ်းကိုပြုစုတုံးကလည်းပဲအခုလိုပဲသူ့ရဲ့မေတ္တာကိုဝေမျှလိုသောသဘောတရားကိုဖော်ပြပေးခဲ့ပါれယေရှုတော်ကိုလူတိုင်းခံစားစေလိုသောစေတနာကိုဖော်ပြပေးခဲ့ပါတယ်။ ကျမ်းစာကြီးနှစ်ဆောင်စလုံးတို့ဟာယုံကြည်ခြင်းနာမတော်ကိုသိကျွမ်းခြင်းအပြင်ထာဝရအသက်ကိုရယူခံစားစေလိုသောမေတ္တာသဘောကြောင့်ဘုရားသခင်အလိုတော်နဲ့အညီပေါ်ထွန်းလာခဲ့ရခြင်းပဲဖြစ်ပါလေ။ရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အခန်းကြီး20ဏီကုန်းမှာအခုလိုဆိုခဲ့တာကိုကျွန်တော်တို့တွေ့ခဲ့ကြပြီးပါပြီ။ဤကျမ်းစာ၌ရေး၍မထားသောအခြားနမိတ်လက္ခဏာအများတို့ကိုလည်းယေရှုသည်တပည့်တော်တို့ရှေ့မှောက်၌ပြတော်မူ၏။ယေရှုသည်ခရစ်တော်သည်ဟူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထို့သောယုံ၍နာမတော်အပြင်အသက်ကိုရမည်အကြောင်းဤမျှလောက်ရေးထားလျက်ရှိသတည်းတဲ့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်သိရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်14ကနေအခန်းငယ်27အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့